စီအတင်းမာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ရဲမှာတော့ဒီကနေ့မနက်ပိုင်းကနေစလို့တိုက်ပွဲတွေဖြစ်ပွားပြီးတော့နေအိမ်တွေမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီကနေ့မီးလောင်ကျွမ်းတဲ့အခြေအနေကိုတော့အတိအကျမသိရသေးပေမဲ့စစ်ကောင်စီတပ်ဘက်ကမီးရှို့တာလို့ဒေသခံပြည်သူတွေကစွပ်စွဲပြောဆိုပါတယ်။နောက်မင်းတပ်မြို့နယ်ဘက်မှာလည်းလက်နက်ကြီးနဲ့ပစ်ခတ်လို့ကလေးငယ်တူဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ချင်းပြည်နယ်ဘက်ကစီအတင်းမာနေတဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ချင်းပြည်နယ်ထန်တလန်မြို့အတွင်းဒီကနေ့မေလ23ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့တွေကြားပစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့တယ်လို့နေအိမ်တွေလည်းမိရှုခံခဲ့ရတယ်လို့စစ်ဆောင်မြို့ကန်တူကပြောပါတယ
်။မိခိုးလုံးတွေပေါ့နော်ဒီမနက်ပိုင်းမှာလည်းကျွန်တော်နေ့တွေပိုင်းကမိခိုးလုံးတွေတော်တော်တက်တယ်။အဲ့ဒါမိလောင်နေနဲ့ပြတယ်။စိတ်ပွဲဖြစ်လို့နဲ့တူပါတယ်။စိတ်ပွဲဖြစ်ပြီးမှဒီစစ်ကောင်စီအဖွဲ့တွေကလူနေအိမ်တွေကိုသူတို့ရန်တာမှဒီလက်နက်ကြီးတွေနဲ့ပြစ်now ဒီကတည်းကတော်မျိုးရှုပေါ့နော်အဲအဲ့လိုမျိုးလုံနေကြဆိုတော့လေ
တန်တလန်မျိုးအတွင်းတိုက်ပွဲဟာညနေပိုင်းအထိပြင်းထန်ခဲ့ပေမဲ့လို့ထိခိုက်မှုအခြေအနေမသိရသေးတယ်လို့နေရင်ဘလောက်မီးလောင်သွားတယ်လဲဆိုတာကိုလည်းမသိရဘူးလို့ CDF တန်တလန်ပြောခွင့်ရက VOA ကိုပြောပါတယ်နှစ်ဖက်တိုက်ပွဲတွေကြောင့်တန်တလန်မျိုးမှာဒီနေ့မေလ23ရက်နေ့အထိမီးရှို့တာအပါအဝင်မီးလောင်ကျွမ်းခဲ့တာတွေကတော့28ကြိမ်မြောက်ရှိသွားပြီဖြစ်ပြီးစုစုပေါင်းအင်ဂျီ1000ကျော်မီးရှို့ခံခဲ့ရပြီဖြစ်တယ်လို့မြို့ကန်တွေကပြောပါတယ်စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့တို့အကြားတိုက်ပွဲဆဖြစ်ချိန်ကစလို့ထန်တလန်မြို့အထွန်းမှာလူအလုံးတင်းရှောင်နေကြပါတယ်။စစ်ပေးရှောင်ထန်တလန်မြို့ကန်တွေရဲ့အခြေအနေကိုတော့အဲ့ဒီမြို့ကန်ကပဲအခုလိုဆက်ပြောပြပါတယ
်။ထန်တလန်မြို့ပေါ်မှာကျတော့ကျွန်တော်ကဒီပြည်သူလူထုတွေမရှိတော့ဘူးလေ။မနေ့စက်တင်ဘာလလောက်ကနေကျွန်တော်တို့ဒီမှာထန်တလန်မြို့ပေါ်မှာရှိတဲ့ပြည်သူလူထုတွေအားလုံးကဒီအနီးနားမှာရှိတဲ့ရွာတွေမျိုးစောကပေါ့နော်။အဲကျွန်တော်ကစစ်ပေးရှောင်ဘွားနဲ့ဒီကနေ့အခုဆိုခုနလကျော်၈လခန့်ရောက်နေပြီဒီထန်တာမြို့ကိုလည်းအရန်ကိုတတိယနေပြီလေဒီထန်တာမြို့ပေါ်မှာပြည်သူလူထုတက်မှမရှိတော့ဘူးအဲ့စစ်ကောင်စီအဖွဲ့တွေပဲရှိတာ
ထန်တာမြို့ကဒေသခံ1000ကျော်ကတော့နိစက်ရဆွေမျိုးသားချင်းအိမ်တွေနောက်ထန်တာမြို့နဲ့၁၀မိုင်กว่าလောက်မှာရှိတဲ့စစ်ဆောင်စခန်းနဲ့အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်မှာတိမ်းရှောင်နေကြပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာလည်းတိုက်ပွဲဖြစ်ပွားတာမရှိပေမဲ့လို့စစ်ကောင်စီတပ်ကဒီကနေ့မနက်ပိုင်းမှာလက်နက်ကြီးနဲ့အကြိမ်ကြိမ်ပစ်ခတ်တာကြောင့်မရက်ကြီးရွာသားကလေးငယ်တူထိခိုက်ဒဏ်ရာရခဲ့တယ်လို့မင်းတပ်ဒေသခံတူကပြောပါတယ
်။မတပ်ပြီးတော့ဒီဆက်ကဆက်နဲ့ရဲမစီနန်းပြည်ရကလေးတယောက်ကဒီထောက်လေးလက်မှာအဲ့လိုတန်ရာအကြီးကြီးမားမားရတော့လို့
လက်နက်ကြီးကြီးကြောက်ပောက်ခွဲတာကြောင့်အသက်17နှစ်အရွယ်လောက်ရှိတဲ့ကလေးငယ်တူ6လောက်ပြတ်သွားပြီးဒဏ်ရာရကလေးငယ်ကိုတော့မင်းတပ်မျိုးကနေတဆင့်မန္တလေးစစ်ရုံကိုအရေးပေါ်ပို့ဆောင်ပေးခဲ့ရပါတယ်။ပြည်ခဲ့တဲ့စနေနေ့တုန်းကလည်းမင်းတပ်မျိုးအရှိပြင်းမိသက်ကုံမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကို CDF မင်းတပ်ဘက်ကတွားရောက်ပစ်ခတ်ခဲ့လို့စစ်ကောင်စီဘက်က2ဦးကြဆုံခဲ့တယ်လို့ CDF မင်းတပ်ကထုတ်ပြန်ထားပါတယ်။ထန်တလန်နဲ့မင်းတပ်မျိုးနယ်ဘက်ပစ်ခတ်တိုက်ခိုက်မှုအခြေအနေကိုသိရဖို့အတွက်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လို့မရခဲ့ပါဘူး။ချင်းပြည်နယ်နဲ့ကလျဲစကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသမှာလည်းနေမြေရှင်းလင်းရေးလှုပ်ဆောင်နေတဲ့စစ်ကောင်စီစစ်ကြောင်းကနေတက်နောက်ဆုတ်သွားခဲ့ပေမဲ့လို့ဒေသခံစစ်ဆောင်အများစုကတော့နေရမပြောင်းနိုင်ကြသေးပါဘူး။အထူးသဖြင့်ပြူစောတိအဖွဲ့ရင်းအင်အားကောင်းတဲ့ခြေရွာတွေမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကြံနေသေးတာကြောင့်လုံခြုံရေးအရာစိတ်မချလို့အိမ်မပြန်နိုင်သေးဘူးလို့တင်သားခြေရွာဒေသခံကိုဖိုးလုံးကပြောပါတယ
်။မပြန်နိုင်သေးပါဘူးဗျာ။စစ်ကြောင်းကထွက်ပြင်းမဲ့လို့လည်းကျွန်တော်တို့ဒီရေရှင်လေကြားကြားလို့ဆိုတာတောင်ဖက်မှာပြူရွာတွေနဲ့ကပ်နေကြလေ။တို့လက်နဲ့ကြီးနဲ့လက်အပြည့်လို့မိရဲ့ရွာတွေဆိုတော့ပြန်မနေရတော့တာ။ချားဒီအလေရွာကြတဲ့ရွာတွေမှာကျောက်ဖူးဖုံကြီးကျောင်းရယ်ဒုံးတွယ်ဖုံကြီးကျောင်းရယ်တောတောင်ကြီးထဲမှာနေတာတွေရောစစ်ဆောင်စခန်းတွေထောက်ခါတာတွေအဲ့ဒီမှာရောနေနေက
ြစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ကလေးမျိုးနယ်တောင်ပိုင်းဒေသကရေရှင်လေကြာကုတ်ကိုရှားတော်တင်သားအရှိစီနှက်ချောင်းရှားဖို့စတဲ့ရွာ၉ရွာမှာမိရှုခံရပြီးတော့အင်ဂျီ2000လောက်မိလောင်ကျွမ်းခဲ့ပါတယ်ဒေသခံရွာသား2000လောက်ဟာတောတောင်တွေထဲမှာယာယီနေထိုင်နေကြသလိုနိစက်ရဆွေမျိုးသားချင်းတွေရဲ့ရွာတွေအိမ်တွေနဲ့ဖုန်ကြီးကျောင်းတွေမှာခိုးလုံနေကြရတဲ့သူတွေလည်းရှိပါတယ်။စစ်ပေးရှောင်နေရတာအချိန်ကြာလာတာနဲ့အများအကူအညီရဖို့ပို့ပြီးခက်ခဲလာနေပြီးစားဝတ်နေရေးအပိုင်းမှာလည်းခက်ခဲလာနေတယ်လို့စစ်ပေးရှောင်ရွာသားတွေကပြောဆိုကြပါရဲ့ရှင်။